ရွေးကောက်ပွဲကိုတပိတ်မှောက်မယ်ဆိုတဲ့ကိစ္စဟာနိုင်ငံရေးမှာမညှို့လင့်တဲ့အခြေအနေတရရကြုံလာရမှသာထက်သွင်းစဉ်းစားရမယ်နီလန်တရဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်။အခုလာမယ့်6ပွင့်ဆိုင်ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့လည်းဒါဟာကောင်းမွန်တဲ့ခြေလှမ်းဖြစ်ပြီးနိုင်ငံအတွက်အကျိုးရှိမဲ့ရလဒ်တွေရလာဖို့ပိုအရေးကြီးမယ်လို့လွတ်တော်အစအဦးမှဒီကနေ့ပြုလုပ်တဲ့သတင်းမီဒီယာတွေနဲ့တွေ့ဆုံပွဲမှာပြောဆိုသွားပါတယ်။နေပြည်တော်မှာသတင်းယူနေတဲ့ VOA သတင်းတောက်ကိုစီသူကဆက်ပြီးပြောပြပါမယ်ရှင်။
လာမယ့်2015ရွေးကောက်ပွဲမှာမမျှော်လင့်တဲ့နိုင်ငံရေးအခြေအနေအပြောင်းအလဲတရက်ဖြစ်ပေါ်လာခဲ့ရင်ရွေးကောက်ပွဲကိုသဘေးမောက်တဲ့နီလန်တစ်ခုကိုထည့်သွင်းစဉ်းစားထားတယ်လို့ဒေါ်ဆန်းစုကြည်ကအခုလိုပြောဆိုလိုက်တာပါ။
အန်ဒီပြောတာရှင်းရှင်းလေးပဲသူတို့ကရွေးကောက်ပွဲကိုသဘေးမောက်နိုင်တဲ့အခြေအနေမျိုးဖြစ်နိုင်လားဆိုတော့ဒါပြောလို့မရဘူးလို့နိုင်ငံရေးမှာရှင်ဟိုဟာလုံးဝမဖြစ်နိုင်ဘူးဒီဟာလုံးဝဖြစ်နိုင်ဘူးဘယ်တော့မှအပြတ်ပြောလို့မရဘူးလို့ဒါပါပဲနိုင်ငံရေးအခြေအနေဆိုတာဟာတွက်လို့ရတာမဟုတ်ဘူးနော်ဟိုဒီနေ့နဲ့မနေ့ပြဘာဖြစ်မယ်လို့ပြောတော့မဟုတ်ဥမာအဖြစ်အစွန်ရောက်တဲ့ဥမာတခုပြောရမယ်ဆိုလို့ရှိရင်ဟဲ့လားသဘာဝဘေးအန္တရာယ်ကြီးပါလေဟာကိုမထင်မဲနဲ့နေချင်းညာချင်းဖြစ်သွားနေတယ်တခါတလေအဲ့လိုကိစ္စတွေကိုကနော်ဒါလူတွေဖန်ပြီးတာမဟုတ်ဘူးသဘာဝအရာဖြစ်သွားတာဘယ်အဖွဲ့အစည်းအမှဖန်ပြီးတာမဟုတ်ဘူးအဲ့ဒါတွေကတော့မှနိုင်ငံတစ်ခုရဲ့လမ်းကြောင်းကိုပြောင်းသွားစေတာမျိုးတွေဖြစ်တတ်တယ်အဲ့ဒါကြောင့်မလို့နိုင်ငံရေးလုပ်တဲ့အခါမှာဟိုဟာတော့လုံးဝမလုပ်ဘူးဒီဟာတော့လုံးဝမဖြစ်ဘူးဆိုတာကိုအဲ့လိုဟိုအန္တရာယ်ဘယ်တော့မှအပြတ်မပြောချင်ဘူးဘာလို့နောက်တော့မှဒီလိုမှားသွားပါလေဒီလိုဟုတ်တာဒီလိုပြောချင်လို့မဟုတ်ပါဘူးလို့ပြန်ပြီးတော့စကားကိုပြင်ရတဲ့အနေအထားမျိုးမဖြစ်စေချင်ဘူးတတ်နိုင်တဲ့များတော့ဟိုဖြစ်နိုင်ရေးရှိတာမဖြစ်နိုင်ရေးရှိတာမတင်ကြလို့ရှိရင်မတင်ကြတဲ့အတိုင်းပဲပြောတယ်တိတိကျကျအပြတ်မပြောဘူးပေါ့နော်
ဒီကနေ့ကျမနဲ့ပြည်တော်စုလွတ်တော် CWAP သတင်းမီဒီယာတွေနဲ့တွေ့ဆုံစဉ်မှာအခုလိုပြောဆိုလိုက်တာပါလွတ်တော်မှာဆွေးနွေးနေတဲ့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့လဲဖွဲ့စည်းတစ်ခုရဲ့အကြံပြုဆွေးနွေးချက်တွေကိုအားမပြုဘဲနဲ့အားလုံးဝိုင်းဝန်းဆောင်ရွက်နိုင်ကြဖို့ဒေါ်ဆန်းစုကြည်ကတိုက်တွန်းပြောဆိုလိုက်ပါတယ်
ဘယ်အဖွဲ့ကတင်တာနဲ့ကောင်းရင်မကောင်းဘူးဆိုတော့အခွဲပေါ်မှာတည်တာမဟုတ်ဘူးဒီပုံကပေါ်မှာတည်တာမဟုတ်ဘူးအကြောင်းအရာပေါ်မှာတည်တာအဲ့တော့အခွဲတစ်ခွဲကသူတို့တင်တာအားလုံးကောင်းပါတယ်ဒါဒါဟာ NNE ရပဲဖြစ်ဖြစ်အစိုးရဌာနပဲဖြစ်ဖြစ်အမျိုးသားလွတ်တော်ပဲဖြစ်ဖြစ်ကျောင်းသားတွေပဲဖြစ်ဖြစ်သူတို့တင်သမျှဟာအားလုံးကောင်းပါတယ်ဆိုလို့ရှိရင်ဒီအမြင်ကမှမှန်တော့ဘူး။ဒါကောင်းတယ်မကောင်းတယ်ဆိုတာဟာကိုတင်တာကောင်းရင်ကောင်းမယ်ဒါနဲ့ကောင်းတာလည်းရှိရင်ရှိမယ်။အဲ့ဒီဟာကိုတော့အမြဲတစီကောင်းလေးမှထားရမယ်။ငါတို့တင်တာတဲ့ကောင်းတာမရှိနိုင်ဘူးဆိုတဲ့အမြင်ကတော့အဲ့ဒီအမြင်ကတော့မှားပြီဆိုတာတော့ဒါဒီတိုင်းပဲစင်ကြရမှာအတို့တင်တာလေးရှိတယ်အဖွဲချုပ်ကလည်းတင်တဲ့ဟာလေးရှိတယ်တချို့ဟာလေးကိုလက်မခံဘူးပေါ့လွတ်လွတ်တော့အဲ့ဒီဟိုမာလက်မခံတဲ့ဟာမှာအန်ဒီရိုအနေနဲ့ဒေါသထွက်တာတို့မကျေနပ်တာတို့မရှိပါဘူးအပေးယူဆိုတာရှိတာပဲရေဘူးရာအဖြစ်ဆိုလို့ရှိရင်တော့တော်တော်ညှိညှိနှိုင်းနှိုင်းနဲ့အကောင်းဆုံးကိုဥတည်ပြီးတော့ဘလူးအိုမှချွေးသိပ်ဖို့မဟုတ်ဘူးအကောင်းဆုံးချင်တဲ့အချက်တွေကိုယူပြီးတော့ဒီဥပဒေကိုဥပဒေကြမ်းကိုဆွဲနိုင်ခဲ့တယ်လို့ဒီလိုပဲဒါအတည်ပြုကြည့်တော့
မနက်ပြန်ဧပြီလ10ရက်နေ့မှာပြုလုပ်မဲ့6ပွင့်ဆိုင်ဆွေးနွေးပွဲအကြောင်းနဲ့ပတ်သက်လို့တော့ဆွေးနွေးပွဲကိုလက်ခံကြိုဆိုတဲ့အကြောင်းနဲ့နာဂတ်ဆွေးနွေးပွဲတွေအတွက်အလားအလာကောင်းဖြစ်လိမ့်မယ်လို့အခုလိုပြောပါတယ
်ဒီလိုစလိုက်တာကောင်းပါတယ်ဒါဟာဒီအောင်စုလွှတ်တော်ရဲ့တောင်းဆိုချက်ပါဒါကျွန်မတောင်းဆိုချက်နဲ့မဆိုင်ပါဘူးကျွန်မကတောင်းထားတာဟို2023နှစ်ပေါ့နှစ်နှစ်ကြော်ကြော်ကလေးကတောင်းထားတာ၄ပွင့်ဆိုင်ပါဒါပေမဲ့လည်းဟိုပြည်တော်စုလွှတ်တော်ကနေပြီးတော့6ဦးပေါ့နော်ပြည်သူပွဲတောင်းတော့လည်းကျွန်မတို့အနေနဲ့သဘောတူပါတယ်ဘာဖြစ်လို့လဲဆိုတော့ဒါလွှတ်တော်ဥက္ကဋ္ဌနှစ်ယောက်ဆုံးပါတယ်နောက်တိုင်းသားပါတီရဲ့ကိုယ်စားလှယ်ပါတယ်ဆိုတော့ဒါဘာမှကျွန်တော်တို့ကောင်ကွက်ချက်မရှိပါဘူးအဲ့တော့ဒါပြည်တော်စုလွှတ်တော်ရဲ့အဆိုပြုချက်ကိုသဘောလက်ခံပြီးတော့စတင်တွေ့ဆုံနေဆိုတော့ကောင်းပါတယ်ဒါပေမဲ့အရေးကြီးတာဆက်လက်ပြီးတော့တွေ့ဆုံဖို့နောက်ပြီးဒီတိတ်ဆုံပွဲတွေဟာတကယ်ပဲနိုင်ငံအတွက်အကျိုးဖြစ်စေမဲ့သဘောတူညီချက်တွေရနိုင်လို့ဒါကအရေးကြီးတာ
ဒါပေမဲ့ဆွေးနွေးပွဲမှာဆွေးနွေးမဲ့အကြောင်းချက်တွေကိုတော့ကြိုတင်ပြောကြားခြင်းမရှိပါဘူးသတင်းစာရှင်းလင်းပွဲအတွင်းငြိမ်းချမ်းရေးဖြစ်စဉ်အပြောင်းလဲပုံမူတည်ပြီးတော့လာမယ့်2015ရွေးကောက်ပွဲရွှေဆိုင်နှောင့်နှေးတာမျိုးမဖြစ်စေလို့တဲ့အကြောင်းလဲဒေါ်ဆန်းစုကြည်ကထည့်သွင်းပြောကြားပါတယ်အဲ့တော့အပြင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးစ조사အထုတ်မှုတွေကိုလည်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ဆက်ပြီးတော့စ조사နေတဲ့အကြောင်းထည့်သွင်းပြောဆိုသွားပါတယ်ခင်ဗျာ